ကနေဒါနိုင်ငံမှာနိုင်ငံရေးခုလွန်ခွင့်လျှောက်ထားပေမဲ့အခုချိန်ထိခွင့်ပြုချက်မရသေးတဲ့ကိုတန်းဆိုးကိုကနေဒါအစိုးရကမြန်မာနိုင်ငံကိုပြန်ပို့ဖို့စီစဉ်နေတာကိုပြန်မပို့ရေးအတွက်သူ့ကိုထောက်ခံသူတွေကဝိုင်းပြီးကြိုးပမ်းနေကြပါတယ်။ကနေဒါလွှတ်တော်ဒူးဥက္ကဋ္ဌကလည်းဒီကနေဒါမြန်မာဒီလွှတ်တော်အမတ်များချစ်ကြည်ရေးအဖွဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ Bruce Sturton ကတော့ကိုတန်းဆိုးကနေဒါနိုင်ငံမှာတရားဝင်နေခွင့်ရရေးအတွက်ထောက်ခံကြောင်းပြောခဲ့တဲ့အတွက်သူအမှုဟာအနှဲငယ်မျှော်လင့်ချက်ရောင်ကြီးတန်းလာပါတယ်။ကိုတန်းဆိုးအမှုနောက်ဆုံးအခြေအနေကိုကိုဇော်ဝင်းလှိုင်တင်ပြပါမယ်
။ကနေဒါလွတ်တော်ဒူးဥက္ကဋ္ဌလည်းဖြစ်ကနေဒါမြန်မာလွတ်တော်အမတ်များချစ်ကြည်ရေးအဖွဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ Bruce Stanton ဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့ကနေဒါခီးစဉ်တွင်တီးကြားတွေ့ဆုံစဉ်မှာကိုတန်းဆိုးရဲ့နိုင်ငံရေးခုလုံခွင့်ကြိုးပမ်းမှုနဲ့ပတ်သက်လို့ဆွေးနွေးပြခဲ့တယ်လို့ဆိုပါတယ်။လွတ်တော်ဒုက္ခတာ Bruce Stanton ကကိုတန်းဆိုးကနေဒါနိုင်ငံမှာတရားဝင်နေထိုင်ခွင့်ရပြီးနောက်ပိုင်းမှာနိုင်ငံသားအဖြစ်ခံယူခွင့်ရရှိရေးအတွက်ပါသူ့အနေနဲ့အပြည့်အဝထောက်ခံကြောင်းပြောကြားခဲ့တယ်လို့ကိုတန်းဆိုးလွတ်မြောက်ရေးအတွက်ဦးဆောင်လှုပ်ရှားသူတိုရွန်တိုမြို့ကကိုအောင်မိုးက VOE ကိုပြောပါတယ
်အမေစုလာတဲ့အချိန်မှာဟိုအဲ့ဒီသူ့ကိုလုပ်ပေးတဲ့ Bruce ကြီး Bruce ကအမေစုကိုအဓိကထားပြီးတော့အခုခေါ်တဲ့အဖွဲ့ထက်မှာပါတဲ့လူပေါ့နော်ဒီအောက်လော့တော်ဒူရီယာဦးတာအဲ့ဒီဒူဥက္ကဋ္ဌရဲ့စာရရောနောက်ဟိုဒီ Prime Minister ရုံးကနေပြီးတော့ကျွန်တော်ရှိပြန်လဲစာရည်ရရောအဲ့ဒါကတော့ကိုသိဆိုးကိုသူတို့အနေနဲ့ဟိုကူညီပေးနေတယ်လို့ပြောတယ်ဗျာဒါပေမဲ့အဲ့ဒီမှာနှစ်ခုကျွန်တော်ပြောမယ်ဗျာတစ်ခုကကျွန်တော်ကအမေစုလာတဲ့အချိန်မှာဟိုကျွန်တော်တစ်ခုကိစ္စတစ်ခုကြောက်ဗောဗျာဟိုထဲထဲဝဲဝဲကျွန်တော်လုခွေရခဲ့တယ်ဗျာအမေစုတို့လာတဲ့အဖွဲ့ကိုကျူတဲ့ဟာမှာရောနော်အမေစုလိုသွားတယ်လန်ခီးမှာကျွန်တော်လိုက်ပြီးတော့ကားလိုက်မောင်းပူပေးရတဲ့ပုံစံမျိုးကျွန်တော်လုပ်ခဲ့ရတယ်ဗျအမေစုလက်ထဲကိုကျွန်တော်ကိုယ်တိုင်မထည့်နိုင်ပေမဲ့အမေစုလက်ထဲရောက်တယ်ဆိုတဲ့အနေထားရှိတယ်ဗျကျွန်တော်တို့စတွေကအဲ့ဒါမျိုးပေါ့ဗျနောက်တစ်ခုကကိုသားစုကိစ္စကိုဒီ Bruce လို့ပါလို့ကကျွန်တော်တို့ဒီ requester အမေစုနဲ့တွေ့တဲ့အခါကျရင်ဆွေးနွေးပေးဖို့ပြောတဲ့အချိန်မှာသူတို့ဆွေးနွေးရတယ်လို့ကျွန်တော် response ပြန်လုပ်တယ်ဗျအမေစုနဲ့ဒီတူရန်တိုမှာပုံမှန် community နဲ့တွေ့ပြီးတဲ့နောက်မှာအဲ့ဒီ Bruce တို့နဲ့ community နဲ့တခါထပ်တွေ့တယ်လေအဲ့ဒီထပ်တွေ့တဲ့အချိန်မှာကျွန်တော်မိခွေရခဲ့တယ်အဲ့တော့သူတို့ကပြောတာကအမေစုနဲ့သူတို့ခေါ်တာတော့ The Lady နဲ့သူတို့ဟိုကအဲ့ဒီကိစ္စကိုဆွေးနွေးတယ်လို့ပြောတယ်ဗျ
1989ခုနှစ်တုန်းကတနင်္သာရီတိုင်းမြိတ်မြို့ကနေရန်ကုန်ကိုပြန်တမ်းမဲ့မြမလေးချောင်းပိုင်လင်းပြန်တစင်းကိုဘန်ကောက်မြို့ကိုပြန်ပေးဆွဲသွားခဲ့တဲ့အမှုအတွက်ထိုင်းနိုင်ငံမှာပြစ်ဒဏ်ချခံရပြီးတဲ့နောက်ကိုတန်းဆိုးဟာ1996ခုနှစ်မှာအမေရိကန်ပြည်ထောင်စုကိုပညာတော်သင်အစီအစဉ်နဲ့ရောက်ရှိခဲ့တာဖြစ်ပါတယ်။ဒါပေမဲ့လင်းပြန်ပေးဆွဲခဲ့မှုမှာပါဝင်ခဲ့တဲ့အတွက်နေထိုင်ခွင့်မပေးတာကြောင့်ကနေဒါနိုင်ငံကို2003ခုနှစ်နိုဝင်ဘာလ28ရက်နေ့မှာတွားရောက်ပြီးနိုင်ငံရေးခုလုံခွင့်လျှောက်ထားခဲ့တာပါ။ကနေဒါအစိုးရကလည်းသူ့ကိုတရားဝင်နေထိုင်ခွင့်မပေးဘဲအခုချိန်ထိနားလည်မှုနဲ့သာနေခွင့်ပြုထားခဲ့တာပါ။2015ခုနှစ်ကမြန်မာနိုင်ငံမှာကျင်းပတဲ့အထူးရွေးကောက်ပွဲမှာ NLD ပါတီအနိုင်ရပြီးတဲ့နောက်ကိုတန်းဆိုးကိုမြန်မာပြည်ပြန်ပို့ဖို့ကနေဒါအစိုးရကစတင်စီစဉ်လာတာမှာလာမယ့်ဇွန်လ19ရက်နေ့မှာသူ့အမှုအတွက်အမိန့်ချမှတ်မှာမို့ကိုယ်တိုင်လာရောက်ဖို့ကနေဒါနယ်စပ်လုံခြုံရေးဌာနကဆင့်ခေါ်စာပေးပို့ထားပါတယ်။အဲ့ဒီစာထဲမှာဇွန်လ19ရက်နေ့သူ့အမှုအတွက်ဆုံးဖြတ်ချက်ချမှတ်နေရာကိုလာတဲ့အခါသူ့အနေနဲ့တည်ဆောင်လာရမယ့်စာရွက်စာတမ်းစာရင်းကိုဖော်ပြထားတာမှာသူ့မှာရှိတဲ့နိုင်ငံကူးလက်မှတ်၊မွေးစည်ရင်းဒါမှမဟုတ်မှတ်ပုံတင်ID, passport အရွယ်ဓာတ်ပုံ၄ပုံ၊မိခိုသူရှိရင်မိခိုသူအားလုံးရဲ့ဓာတ်ပုံတွေ၊လူမှုဖွလုံရေးကတ်ပြား၊လူဝင်မှုကြည်ကြရေးဌာနနဲ့တရားရုံးတို့မှတင်ထားတဲ့စာရွက်စာတမ်းတွေ၊အတနာခံလွှာ၊ရာဇဝတ်မှုရှိခဲ့ရင်အဲ့ဒီအမှုကိစ္စနဲ့သက်ဆိုင်တဲ့စာရွက်စာတမ်းတွေနဲ့ဝန်ခံချက်စတဲ့စာရွက်စာတမ်းအထောက်အထားတွေသူနဲ့တပါးတည်းတည်ဆောင်လာဖို့ညွှန်ကြားထားပါတယ်။နေဆက်လုံခြုံရေးဌာနကကိုတန်းဆိုးကိုပို့တဲ့စာနဲ့ကနေဒါလွှတ်တော်ဥက္ကဋ္ဌနဲ့ဝန်ကြီးချုပ်ရုံးတို့ကသူ့ထံပို့တဲ့စာတွေမှာအသေးပဲနှမျိုးကွဲပြားနေကြောင်းကိုလည်းကိုအောင်မိုးကပြောပါတယ
်။ကိုတန်းဆိုးကိစ္စကရတဲ့ဟိုကသတင်းအချက်တွေကနှစ်ခုကွဲနေတယ်ဗျ။တစ်ခုကကိုတန်းဆိုးရတဲ့ information ကတစ်မျိုးဖြစ်နေတယ်လို့ကျွန်တော်တို့ရှိရတဲ့ information ကလည်းတစ်မျိုးဖြစ်နေတယ်ဆိုလိုတာကိုတန်းဆိုးစီပို့တာက border security အဲ့ဒီအဖွဲ့အစည်းကပို့လိုက်တာကျွန်တော်တို့ရှိမှရှိတာကကိုသားစုကိစ္စကိုစိတ်ဝင်စားလိုက်လုပ်ပေးနေတဲ့ဒီကသူတို့နေမြေခံ MP ရဲ့နောက်ဟိုဟာတို့သူတို့ဖိတ်ကြားပြီးတော့လိုက်လုပ်ပေးတဲ့ကနေဒါအောက်လော့တော်အမတ်ဒူးဥက္ကဋ္ဌရဲ့အဲ့ဒါလေးရှိရရတဲ့ information ကြတော့ positive way ပေါ့နော်ဟိုအကောင့်ဖေကဟိုဟာလေးမျိုးဖြစ်နေတယ်အဲ့ဒါလေးကွဲနေတယ်ဗျ
သူ့မှုအတွက်ဆုံးဖြတ်ချက်ချဖို့သတင်းတပတ်တော်မလို့တော့တာမို့အဲ့ဒီဆုံးဖြတ်ချက်ချမဲ့ရက်မှာသူ့ကိုထောက်ခံကြောင်းပြသတဲ့အနေနဲ့သူ့လွတ်မြောက်ရေးလှုပ်ရှားနေသူတွေစုပြီးတွားကြဖို့စီစဉ်နေကြောင်းလဲကိုအောင်မိုးကပြောပါတယ်
ခုကျွန်တော် organize လုပ်နေတယ်အဲဒီမှာလာနေတဲ့လူမှန်သမျှကျွန်တော်ခေါ်ထားတယ်တကယ်ချင်းတော်တော်များများပေါ့ကျွန်တော်ဆန္ဒပြမှာတော့မဟုတ်ဘူးကျွန်တော်တို့အနေနဲ့ဟိုပါပေါ့ဟိုနောက်ဆုံးဟိုဒီကိုတန်းစုတယောက်တည်းမဟုတ်ဘူးပေါ့ဗျာကျွန်တော်တို့အကုန်လုံးကသူ့နောက်မှာရှိတယ်ပေါ့အဲ့လိုမျိုးကျွန်တော်တို့ကဒီကနေဒါအစိုးရကိုပြချင်တယ်ပုံစံပေါ့တော့တောက်စုမှုတွေပါနေမျိုးတော့ရှိမှာပေါ့ကျွန်တော်တို့အထဲမှာသူတို့သူရဲ့အဲ့ဒီတရားစီရင်မှုကိုကျွန်တော်တို့ကြားနာခွင့်ရမလားကျွန်တော်တို့ကိုယ်တိုင်နားထောင်ခွင့်ရမလားအဲ့လိုမျိုးပေါ့နောက်တစ်ခုကသူ့ကိုကျွန်တော်တို့တယောက်တည်းမထားဘူးကျွန်တော်တို့ကအကုန်လုံးကသူရဲ့ case နဲ့ပတ်သက်လို့စိုးရိမ်တဲ့ဟာတွေရှိတယ်ဆိုတာပြမယ်ဆိုတဲ့ပုံစံတွေလုပ်ထားတယ်ဗျအဲ့ဒီရုံးကိုကျွန်တော်အပါအဝင်ပေးမများမနဲ့တဲ့လူတွေသွားကြမယ်အများကြီးပဲကျွန်တော်မခေါ်ဘူးဗျတကယ်တော့လာချေတဲ့လူတွေအများကြီးဒါပေမဲ့ဟိုဟာဘယ်လိုပြောမလဲဗျအခြေအနေအခြေခါအကုန်လုံးကျွန်တော်ခြေကြည့်တာကအဲ့ဒါတရားရုံးမဟုတ်ဘူးဗျထောက်ဝီးဆိုတော့အဲသူတို့ဖျားတဲ့ဘာကိစ္စနဲ့အဲ့လိုခေါ်လဲဆိုတော့ကျွန်တော်လည်းမပြောတတ်ဘူးဟိုအကောက်ဆုပ်လည်းပြောလဲသူတို့အဆုပ်ဆုပ်လည်းပြင်ဆင်ထားတယ်ဆိုတဲ့ပုံစံနဲ့ကျွန်တော်တို့ကလူရင်းထက်ကလူတွေပဲအဲရောက်အောင်လာဖို့အဲ့လိုပေါ့နောက်ကျွန်တော်တို့အကုန်လုံးအဲ့ဒီတရားခွင်တဲ့ကိုအတူတရားစီရင်ခြေပါညာချမယ်အဲ့ဒီတဲ့ကိုတောင်းဝင်ဖို့အဲ့ဒါတွေကိုတော့စီစဉ်ထားတယ်ဗ
ျကိုတန်းစိုးရဲ့အမှုအတွက်စီရင်ချက်ချဖို့ကနေဒါနေဇဒေတာအလုံးချုပ်ရေးဌာနကစင့်ခေါ်ထားတဲ့နေရာဟာအကျဉ်းထောင်နေရာဖြစ်နေတယ်လို့ဆိုပါတယ်ကိုတန်းစိုးဌာနနေဇလုံးချုပ်ရေးဌာနကပေးပို့တဲ့စာနဲ့လွတ်တော်အမတ်ရုံးတို့ကပေးပို့တဲ့စာနှစ်ခုမှာကွာခြားချက်တွေရှိနေတာကြောင့်ဇွန်လ19ရက်နေ့မှာဘလို့ဆုံးဖြတ်ချက်မျိုးဖြစ်မယ်ဆိုတာကတော့အတိအကျမသိရသေးပဲဖြစ်နေပါတယ်ခင်ဗျ